မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေကိုဖြစ်ရှင်းရမှာနိုင်ငံတကာတိုင်ဝမ်ကတာဝန်ပြတ်ကွက်နေတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂဒုက္ခဇေကဝေဖန်လိုက်ပါတယ
် Future generations may look back upon this moment and ask did the people and nations of the world do all
နောက်နောက်ကမျိုးဆက်တွေကခုခိုက်တန့်ကာလကိုပြန်ပြောင်းကြည့်ပြီးမိကုန်းထောက်ကောင်ထုတ်ကြပါလိမ့်မယ်မြန်မာပြည်သူတွေအကြီးမားဆုံးဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးအလိုအဆုံးအခြေအနေနဲ့ကြုံနေရချိန်မှာကမ္ဘာပေါ်ကနိုင်ငံတွေလူတွေကမြန်မာပြည်သူတွေအတွက်ကြိုးကြောစီလျော်တဲ့အကူအညီတွေပေးခဲ့ကြသလားဆိုပြီးမေးလာခဲ့မယ်ဆိုရင်ဒီမိကုန်းအတွက်ရေရွသသာအဖြေပေးရမယ်ဆိုရင်တော့အခုချိန်ထိတော့မရှိသေးဘူးလို့ပဲပြောရပါလိမ့်မယ်ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခဇေတောမတ်စင်ဒရူးကဗိုလ်ထုနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအရသာဆွေးရွားကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ကြောင်းဆန့်ကျင်လှုပ်ရှားမှုတွေနဲ့အတူအာဏာပိုင်တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေပေါ်ပေါက်ခဲ့ရကတည်ဆုံးသူရာဂဏန်းတီရှိနေတယ်လို့အရသာဆွေးရွားခေါင်းဆောင်တွေပါဝင်တက်ကြွလှုပ်ရှားသူထောင်နဲ့ချီဖမ်းဆီးခံထားတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဖိအားပေးနေတာဖြစ်ပါတယ်လူခွင့်ရေးထုခုဇေကတော့မြန်မာစစ်ခေါင်းဆောင်တွေကိုနိုင်ငံတကာတိုင်ဝမ်ကဖိအားပေးတဲ့အနေနဲ့အထူးကဝင်ငွေရပောက်ရလန်းဖြစ်တဲ့ရေနံနဲ့တန်ဝင်လုပ်ငန်းတွေကိုပိတ်ဆို့တံခတ်ရေးယူဖို့လည်းတိုက်တွန်းခဲ့တာပါအမေရိကန်နဲ့ယူရိုပတ်တမကအီယူပါဝင်အနောက်နိုင်ငံတွေကတော့မြန်မာစစ်အာဏာပိုင်တွေပေါ်မကြရင်ငါဆက်လို့ပိတ်ဆို့တံခတ်ရေးယူရရှိမယ်တရုတ်နဲ့ရုရှားပါဝင်နိုင်ငံတွေချို့ကတော့ပြစ်ဒဏ်ခတ်တဲ့စီစဉ်တွေကိုစန့်ကျင်နေတာဖြစ်ပါတယ်